mingla nyin ni ge ma thoda shin mya shin VOA American tan ye 2019 khu ni September 4 ye ingan ni nyin ni ge season ni go Washington DC myo ro ga ni 9.2925 ru ga ni dai yai tin set pe ni ba bi shin ကျမများသတင်းအောင်ပါဒီနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမဲ့ဤသက်စင်နဲ့တူတင်ပြပေးသွားမှာပါ။ဒီအာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်တဲ့ဟာကနီကွန်ရက်တီဆောင်သူဟာကာလကြာရှည်နာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံးသွားပြီလို့တာလီဘန်ဖွဲ့ကပြောလိုက်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်ဘရက်ကေဗင်နော့ကိုအတည်ပြုခန့်အနိုင်ကိုအထက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာစတင်ကြားနာဆက်စပ်မှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အင်္ဂါညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကတော့ Writers ရင်းနောက်နှစ်ဦးကိုထောင်ဒဏ်9နှစ်အပြည့်အဝချမှတ်လိုက်တာဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးအထက်မှာတစုံတယောက်ရှိနေတယ်ဆိုတာကိုပေါ်လွင်ထင်ရှားစေရလို့ American အခြေစိုက်နိုင်ငံရေးလှိလာသူတွေကအဝေဖန်လိုက်ကြပါတယ်။
ရင်းတောက်ကြီးကိုထောင်ရန်ချတဲ့ဟာဒီနိုင်ငံတကာကရုပ်ဘီယွန်ကရုပ်ပါအမှ PR လေးပေးခံရနိုင်တယ်အစိုးရအပေါ်မှာအမြင်ကောင်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ
်အင်ဒီယားနာပြည်နယ်ကနိုင်ငံရေးလှိလာသူဒေါက်တာတွင့်စီကသူ့ရဲ့အမြင်ကိုပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူ Writer သတင်းနောက်နှစ်ဦးအမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ဥပဒေအကျိုးဆောင်တရားလွတ်တော်ရှိနေကြီးဥက္ကမောင်စုံနဲ့ VOE ကတွေ့ဆုံမေးမြန်းထားတာကိုလည်းထုတ်လွှင့်ပေးသွားမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအီတန်စင်တို့ကပြောပြပေးပါအောင်ရှင
်အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးကြောက်ရွံ့စရာအကောင်းဆုံးအဖွဲ့ဖြစ်တဲ့ဟာကနီကွန်ရက်တီထောင်သူဟာကာလကြာရှည်နာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံသွားပြီလို့တာလီဘန်အဖွဲ့ကပြောပါတယ်တာလီဘန်ပြောခွင့်ရဇဘီဦးလာမူဂျာဟစ်ကဂျလာလဒင်ဟက်ကာနီတိတ်ဆုံးကြောင့်အတည်ပြုပြောကြလိုက်ပြီးသူ့ရဲ့ဂျီဟာဒီရုံးကန်လှရှားမှုအတွက်ချီးကျူးဂုဏ်ပြုခဲ့သလိုမိသားစုဝင်တွေအတွက်လည်းဝမ်းနဲ့ကြောင်းဒီကနေ့မှာကြေညာချက်ထုတ်ပြောဆိုတာပါဟက်ကာနီယာ1989ခုနှစ်ဒီစီကအရင်ဆိုဗီယက်ပြည်ထောင်စုဟောင်းကိုဆန့်ကျင်တိုက်ထုတ်ခဲ့တဲ့အာဖဂန်ဂျီဟတ်တိုက်ပွဲဆင်နွှဲခဲ့သူပါကွန်မြူနီဝါရာအန်ရီကိုရင်ဆိုင်ရချိန်မှာရောအစ္စလာမ်တွေရဲ့နေမြေအာဖဂန်နစ္စတန်မှာဘာသာယုံကြည်တတ်ဝင်မှုအပေါ်ချင်းချောက်မှုတွေရင်ဆိုင်နေရချိန်ကာလမှာဟက်ကာနီဆာဟစ်နဲ့မြင့်မြတ်တဲ့မူဂျာဟစ်ဒင်တွေဟာမိစ္ဆာဒိတ်ဖြီကွန်မြူနီတီကိုဆန့်ကျင်တိုက်ပွဲဝင်ခဲ့ကြတယ်လို့တာလီဘန်ရဲ့ချင်းညာချက်မှာဖော်ပြထားပါတယ်။အဲဒီအချိန်ကဆိုဗီယက်ပြည်ထောင်စုကိုဆန့်ကျင်တိုက်ခိုက်နေသူတွေကိုထောက်ပံ့ပေးနေတဲ့အမေရိကန်ဘိုးထောက်လိုင်းအေဂျင်စီ CIA နဲ့လည်းဟက်ကာနီကအလွန်နီးစပ်သူပါ1990ခုနှစ်တွေကဒီတာလီဘန်ကြီးအာဏာရလာတဲ့ချိန်မှာတော့နေကြာတမ်းဆိုင်ရာဝန်ကြီးဖြစ်လာပြီးဦးဆောင်မှုပေးနေတဲ့ကောင်စီအဖွဲ့ဝင်လည်းဖြစ်လာပါတယ်။အဲဒီနောက်ပိုင်း2000ခုနှစ်မှာအမေရိကန်ပြည်အောင်စုဦးဆောင်တဲ့မဟာမိတ်အဖွဲ့ကတာလီဘန်တွေကိုအာဏာကဖယ်ရှားပြီးမှသူကပါကစ္စတန်မှာထွက်ပြေးတင်းရှောင်နေရပါတယ်။ဟာကာနီကွန်ရက်ဟာအာဖဂန်နစ္စတန်မှာထိထိရောက်ရောက်တိတိကျကျနဲ့အသေးပြောက်များအောင်တိုက်ခိုက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။2019ခုနှစ်ကကဘူးမြို့တော်မှာထရက်ကားနဲ့ဘုံခဲခွဲတိုက်ခိုက်ခဲ့တာကြောင့်လူ150ကျော်သေဆုံးပြီးဂျာမန်တန်ယုံထိခိုက်ပျက်စီးခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အာဖဂန်နဲ့အနောက်နိုင်ငံတွေကယုံကြည်ထားကြတာပါခင်ဗျာ
။တမောင်နေထိန်းချုပ်ထားတဲ့အစ်လက်ပြည်နယ်ကိုပြန်သိမ်းယူရေးစီးပွားရေးစစ်ဆင်ရေးတွေအပေါ်မှာထောက်ခံကြောင်းရုရှားကဒီနေ့မှပြောဆိုလိုက်ပါတယ်။အစ်လက်ဟာအကြမ်းဖက်ဝါဒခိုအောင်ရနေရဖြစ်ပြီးတော့စီးပွားပြစ်ခတ်အတွက်နိုင်ငံရေးအဖြေဆရာမှကြန့်ကြာစေတဲ့အရာဖြစ်တဲ့အကြောင်းရုရှားဆိုရပြောခွေရဒမီထရီပက်စကော့ဖ်ကပြောပါတယ်။အစ်လက်ပြည်နယ်တွင်အကြမ်းဖက်သမားတွေကင်းရှင်းစေဖို့လိုရဲဆိုပြီးတော့တင်းလာနေတဲ့အရွေးနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါသေးတယ်။အစ်လက်ကိုစီးပွားပြည်သူတွေလက်ထက်ပြန်ရောက်စေရမယ့်အကြောင်းစီးပွားနိုင်ငံတွင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအားထုတ်ဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့ရှေ့တိုးဆောင်ရွက်ရမယ့်အကြောင်းကိုလည်းစီးပွားနိုင်ငံကိုရောက်တဲ့ချိန်မှာအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကပြောဆိုသွားတဲ့အကြောင်းအီရန်သတင်းမီဒီယာတွေကဖော်ပြထားကြပါတယ်။အစ်လက်ပြည်နယ်တွင်လူ3,000လောက်ရှိပြီးတော့စီးပွားစစ်တပ်ရဲ့စစ်စင်ရေးကြောင့်အန္တရာယ်တွေများလာမှာကိုလည်းကုလသမဂ္ဂကစိုးရိမ်နေပါတယ်။စီးပွားနိုင်ငံတွင်တပုံတွေခြေကုပ်ယူထားတဲ့အစ်လက်ပြည်နယ်ကိုတိုက်ခိုက်မဲ့စီးပွားရုရှားနဲ့အီရန်တို့အပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတတိပေးချက်ထုတ်ပြန်လိုက်ပါတယ်။ထောင်နဲ့တောင်းတဲ့ချီတဲ့ပြည်သူတွေတည်စေနိုင်တဲ့လူသားတွေပေါ်ထိခိုက်နိုင်တဲ့ကြီးမားတဲ့အမားကြီးကိုရုရှားနဲ့အီရန်တို့ကျူးလွန်နိုင်တာဖြစ်လို့ဒါကိုမဖြစ်အောင်တားဆီးတဲ့ဆိုပြီးတော့ထရမ့်ကတင်းလာနေညနေတုန်းက Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။အီရန်ရုရှားနဲ့တူရကီသမ္မတတွေအီရန်နိုင်ငံတဟီရန်မြို့တော်မှာတောက်ကြနေကြရင်သုံးဘက်စုံတွေ့ဆုံပြီးတော့ကြီးပြားအရေးဆွေးနွေးဖို့အီရန်ကဥဆောင်စီစဉ်ပေးထားပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဘရက်ကေဗင်နော့ကိုအတည်ပြုခန့်အနိုင်ဖို့အထက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့စတင်ကြားနာဆက်စပ်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ကေဗင်နော့ဟာကွန်ဆာဗေးတစ်အများစုပါဝင်တဲ့နိုင်ငံအမြင့်ဆုံးတရားရုံးချုပ်ကိုဦးဆောင်မှုပေးလိမ့်မယ်လို့ယုံကြည်ထားတာပါ။ ဒီကနေ့ကြားနာပွဲအတွင်းမှာတော့တရီသားဖြတ်ချရေးပါဝင်လိန်သူချစ်ခွင်သူတွေရဲ့အခွင့်အရေးတမရရဲ့အခွင့်အာဏာစတာတွေအပြင်တခြားအကြောင်းအရာပေါင်းစုံနဲ့ပတ်သက်လို့သူ့ရဲ့သဘောထားနဲ့ပတ်သက်ပြီးတော့ပြင်းထန်ခက်ခဲတဲ့မိကုန်းတွေနဲ့ရင်ဆိုင်ရနိုင်ပါတယ်အဖွဲ့ဝင်ကုပ္ပဝင်တဲ့တရားရုံးချုပ်မှာအခုလအတွင်းကေဗင်နော့ကိုအတီးပြုခန့်နိုင်ရေးအေမီရော်ကမျှော်လင့်ထားတာပါတကယ်လို့သူ့ကိုအတီးပြုခန့်ပြီးရင်တော့ယာရုကအနားယူသွားတဲ့တရားသူကြီးအန်တိုနီကနေဒီနေရာမှာအစားထုတ်ခန့်မှာဖြစ်ပြီးလာမယ့်အော်တိုဘာလတရနေ့မှာစတင်မဲ့တရားရုံးချုပ်သတန်းတကာလမှာစတင်ထမ်းဆောင်ရမှာပါတကယ်လို့ Republican 51ယောက်လုံးကထောက်ခံမဲ့ပေးပြီးတော့အတီးပြုပေးခဲ့မယ်ဆိုရင်ကေဗင်နော့ဟာတရားရုံးချုပ်ရဲ့114ယောက်မြောက်တရားသူကြီးဖြစ်လာမှာပါဒီမိုကရက်တစ်ကတော့ကေဗင်နော့ကိုယာရုခန့်ဖို့တခဲနဲ့စန့်ကျင်မဲ့ပြီးသွားမယ်လို့မျှော်လင့်ရပါတယ်
မီလာသွားတဲ့ဘရာဇီးနိုင်ငံမြို့တော် Rio de Janeiro ကအမျိုးသားပြတိုက်ပြည်လဲမုံမှန်ဖို့ဒေါ်လာ2,000,000ကိုရထားပေးလိုက်ပါတယ်။မီလာမှုဖြစ်ပွားပြီးနောက်တည့်တင်းလာနေမှာပဲအပျက်စီးတွေကိုကြီးရှုစစ်ဆေးဖို့ဘရာဇီးဝန်ကြီးတွေကပြတိုက်ကိုတွားရောက်စစ်ဆေးခဲ့ပါတယ်။မီလာပျက်စီးသွားတဲ့အတွက်ပြန်ပြီးတော့အစားမထိုးနိုင်တော့တဲ့သမိုင်းဝင်အဖိုးတန်အမွေနှစ်ပစ္စည်းတွေမီးတဲ့ပါသွားတဲ့အပေါ်တနိုင်ငံလုံးကဝမ်းနည်းနေစားသလိုဘသူကိုပြစ်တင်ရမလဲဆိုပြီးတော့လက်ညှိုးထိုးနေကြပါတယ်။မီလာမှုဖြစ်ပွားခဲ့တဲ့အကြောင်းရင်းကိုပြည်အောင်စုရဲရာရှိတွေကဥဆောင်စုံစမ်းစစ်ဆေးနေပြီးတော့ကျန်ရှိတဲ့ဖိုးတန်အမွေနှစ်ပစ္စည်းတွေကိုလုံခြုံစွာထိန်းသိမ်းနိုင်ရေးအတွက်လည်းပြည်ညာရေးဝန်ကြီးဌာနက Rio de Janeiro မြို့တော်မှာရှိတဲ့ Federal တက္ကသိုလ်ကို American Dollar 200,000ချစ်ချင်းပေးပို့သွားမယ်လို့ပြည်ညာရေးဝန်ကြီး Rosely Soa ကပြောဆိုသွားပါတယ်ပြားလိုက်မှာစုဆောင်ထားတဲ့ပစ္စည်းအမျိုးအစားပေါင်းတန်း20ကျော်တဲ့ကဆေးရခိုင်နှုန်းကိုဒါမိဘကလည်းလွန်မြောက်ရာကိုပြောင်းရွှေ့နိုင်တဲ့ပုံရတယ်ဆိုပြီးတော့ပြားတဲ့ရဲ့လက်ထောက်ညင်ကြဲမှုကတရားတွေကိုပြောပါတယ်ပြားလိုက်ပိတ်ချိန်မှာဖြစ်ပွားခဲ့တဲ့မီးလောင်မှုအတွက်မှာတော့ထိခိုက်ဒဏ်ရာရတဲ့သူရှိတဲ့တဲ့င်းမျိုးတော့မကြားသေးပါဘူး
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းကီလိုမီတာ70 kHz 10683ဖိုင်းကီလိုမီတာ19 kHz 15565နဲ့ဖိုင်းကီလိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်အင်္ဂါညနေခင်းသတင်းတွေကို VOA ကနေဆက်လက်တင်ပြနေပါရခင်ဗျာနိုင်ငံတော်လေးဝက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆွေးဦးတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကတင်းလင်းလာနေမှာထောင်နဲ့ခုနှစ်နှစ်စီထောင်နဲ့ချမှတ်လိုက်တာကြောင့်ဒီပေါ်ဆွေးရင်မကင်ဖြစ်ကြောင်းနဲ့သတင်းတော်တွေကိုပြန်လွှတ်ပေးဖို့နိုင်ငံတကာကောင်းဆောင်တွေကတိုက်တွန်းပါတယ်ကုလသမဂ္ဂတရားမှုချုပ်အန်တိုနီယိုဂူတာရက်စ်ကဆိုရင်မကင်းဖြစ်တဲ့အကြောင်းနဲ့အာဏာပိုင်တွေအနေနဲ့သူတို့ရဲ့ဆိုးပြချက်ကိုပြန်လည်သုံးသပ်ဖို့မနေ့ကပဲတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟဲလီကလည်းရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့ဒီသတင်းတော်နှစ်ဦးဟာသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာအစိုးရပေါ်ဆွေးရတဲ့အမဲဆက်ထင်စီတဲ့အကြောင်းနဲ့သူတို့နှစ်ဦးကိုချင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့တနင်္လာနေ့ကပဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင် EU, Britain, Germany, Canada စတဲ့နိုင်ငံတွေကလည်းဒီသတင်းတော်တွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြတာပါပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရန်ကုန်မြို့အပြင်ဘက်ကစားသောက်ဆိုင်တစ်ခုမှာဆရစ်ဆရန်အထောက်အထားတွေလက်ခံရရှိပြီးမကြခင်မှာပဲရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ကြတာပါသူတို့နှစ်ဦးကို British Colony ခေတ်ကပြတ်ထန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွေးချက်တင်ထားခဲ့တာပါသူတို့လက်ခံရရှိခဲ့တဲ့အဲ့ဒီအထောက်အထားဆရစ်ဆရန်တွေဟာသူတို့ကတောင်းလို့ပေးတာမဟုတ်ဘူးလို့သတင်းတော်တွေကညင်းဆိုထားပြီးသူတို့ကိုထောင်ချောက်ဆင်းတဲ့အနေနဲ့ခေါ်ပေးခဲ့တာလို့ဆိုပါတယ်ရိုက်တာသတင်းတော်လည်းဖြစ်ခဲ့ဘူးသူဒုပြင်ကြားရေးဝန်ကြီးဦးအောင်လာထွန်းကတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နှုတ်ဆက်နေတယ်လို့နိုင်ငံတကာကဝေဖန်ထောက်ပြကြတဲ့ပေါ်ကာကွယ်ပြောဆိုပြီးတရားရေးစနစ်ပေါ်ဝင်ရောက်ဆွတ်ဖက်တာမျိုးတောင်းဆန်းစုကြည်အနေနဲ့လုံးဝမဟုတ်ကြောင်းပြောဆိုပါတယ်ခင်ဗျာ
အင်္ဂါကျွန်းမှာအသုံးဝင်မဲ့ဒရပ်ပေါင်းအဖြစ်ကာဗွန်ဒိုင်အောက်ဆိုက်ကိုဘယ်လိုပုံပြောင်းပြီးသုံးမလဲဆိုတာကိုအဖြစ်ရှာနေတဲ့သူကိုစုဝေးဒေါ်လာ9သိန်းခွဲချင်းမြင့်တဲ့အစီအစဉ်အမေရိကန်အာကာသစူဇန်လေးလာရေးအေဂျင်စီ NASA ကကြေညာလိုက်ပါတယ် CO2 Conversion Challenge လို့နာမည်ပေးထားတဲ့အင်္ဂါကျွန်းရဲ့လေထုအလွှာမှာအမြောက်များရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုအသုံးဝင်မဲ့ပုံစံပြောင်းနိုင်ဖို့နည်းလမ်းဝိုင်းရှာပေးဖို့ NASA သိပ္ပံပညာရှင်တွေကအကူအညီတောင်းနေရပါအင်္ဂါကျူကိုတွားရောက်တဲ့အာကာသမှုတွေအနေနဲ့သူတို့လူသားတွေအကုန်လုံးကိုတည်သွားလို့မရနိုင်တဲ့အတွက်အင်္ဂါကျူမှာရှိတဲ့သင်္ကေတဓာတ်တွေကိုလိုသလိုအသုံးပြုနိုင်ဖို့အရေးကြီးတဲ့အကြောင်းကိုလည်းသိပ္ပံပညာရှင်တွေကပြောပါတယ် NASA ရဲ့ပြန်ပွဲကိုအဆင့်နှဆင့်ခွဲထားပါတယ်။ပထမဆင့်မှာတော့တဦးချင်းစီဒါမှမဟုတ်အသင်း၅သင်းအထိဒီဇိုင်းပုံစံနဲ့လှုပ်ဆောင်မဲ့အသေးစိတ်ရှင်းလင်းတင်ပြချက်တွေကိုတင်သွင်းရမှာဖြစ်ပြီးတော့အရင်းခရရင်တော့တသိန်းကိုဒေါ်လာ5000စီစုကြည့်ချိန်နေမှာဖြစ်ပါတယ်။ဒုတိယဆင့်မှာတော့စကားတင်ရွေးခရသူတွေကသူတို့တင်သွင်းတဲ့ပုံစံတိုင်းနမူနာဆောက်လုပ်ပြသရမှာဖြစ်ပြီးတော့အနိုင်ရတဲ့သူဒါမှမဟုတ်အသင်းတသိန်းကဒေါ်လာ9သိန်းခွဲရမှာဖြစ်ပါတယ်။ပါဝင်ရှင်ပြန်လူသူတွေအနေနဲ့2019ခုနှစ်ဇန်နဝါရီလ24ရက်နေ့မှတိုင်ခင်စီးရင်သွေးရမှာဖြစ်ပြီးတော့ဖေဖော်ဝါရီလ28ရက်နေ့ထိနောက်ဆုံးလျှောက်ထားရမှာဖြစ်ပါတယ်
။ American Canadian Data တနီယာကဝင်းမလာကင်လေးမှာပဲအပူပိုင်းမိုနိုင် Gordon ဟာအကောင်းလာပြီလို့ American မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ကိုနေပိုင်းကိုမုန်တိုင်းဝင်လာပြီဆိုတာနဲ့တနာယီကို119ကီလိုမီတာလေးတိုင်နှုန်းရှိတဲ့ဟာရီကိန်းမုန်တိုင်းအဆင့်ကိုရောက်သွားနိုင်တယ်လို့အမျိုးသားဟာရီကိန်းဌာနကပြောရတယ်။ American Canyon ဒေသတွေဖြစ်တဲ့ Louisiana, Mississippi နဲ့ Alabama ပြည်နယ်တွေကိုလည်းဟာရီကိန်း3ပေးချက်ထုတ်ပြန်ထားတာပါ။မုန်တိုင်း3ပေးချက်ထုတ်ပြန်ထားတဲ့ပြည်နယ်တွေနဲ့ Arkansas ပြည်နယ်မှာမိုးရင်ကြီး30ကနေ20စင်တီမီတာထိရွာသွန်းမယ်လို့လည်းခန့်မှန်းထားပါတယ်။ကောရံမုန်တိုင်းကြောင့်ဒီရေတက်ပြီးတော့ရေကြီးမဲ့အန်ဒီရီလည်းရှိနေတာပါ။ဘူတခုနေမှာကိုနေပိုင်းကိုမုန်တိုင်းဆက်ပြီးတော့ရွေရှားသွားရင်တော့အလင်းအမြန်အားပြော့သွားဖို့ရှိပါတယ်။မုန်တိုင်းကြောင့်ဖလော်ရီဒါပြည်နယ်တောင်ပိုင်းဆုံးမှာမနစ်တင်းလာနေအလုတ်သမားနေအားလည်းရမှာလေပြင်းတိုက်ပြီးတော့မိုးကြီးတဲ့အတွက်ကမ်းဆောင်တက်တာဝန်ရှိသူတွေကကမ်းခြေတွေကိုပိတ်လိုက်ရပါတယ်ခင်ဗျာ
။ဂျပန်နိုင်ငံအနောက်ဘက်ကမ်းရိုးတော်ကိုချက်ပြီးတိုင်ဖွန်းမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်းတသန်းချက်မနည်းဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့အစိုးရကမိန့်ထုတ်ပြန်ထားပါတယ်။ဒီနေ့စောပိုင်းရှီကိုကူကျွန်းကုန်းတွင်းပိုင်းကိုဝင်ရောက်လာတဲ့မုန်တိုင်းဟာတနအီကို၄တိုင်နှုန်း160ကီလိုမီတာနှုန်းနဲ့တိုက်နေခဲ့ပြီးတော့မိုးတက်လေလေကျတဲ့အချိန်မှာတော့တနအီကို215ကီလိုမီတာနှုန်းထိရှိခဲ့ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်အီတန်စင်တို့ပြောပြပေးခဲ့တာပါ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com ကနေအခုထုတ်လွှင့်တဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် Writer စတင်းတော်နှစ်ဦးကိုထောင်ဒဏ်9နှစ်ပြည့်တန်ချမှတ်လိုက်တာဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးအထက်မှာသေဆုံးတယောက်ရှိနေရဆိုတာကိုပေါ်လွင်ထင်ရှားစေတယ်လို့ American အခြေစိုက်နိုင်ငံရေးလေလာသူတွေကဝေဖန်ကြပါတယ်။ဒီလိုပြည့်တန်စီရင်တာကိုကြည့်ရင်တရားရေးမှန်တိုင်းပြန်လည်တက်မှတ်လာအောင်လုပ်ဖို့တိုက်တွန်းနေတဲ့သမရဥဝင်းမြင့်အပေါ်မေခွန်းထုတ်စရာတွေရှိနေတယ်လို့လည်းပြောဆိုကြပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။ Writer စတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေချိုးဖောက်မှုဆွဆွဲချက်နဲ့ရန်ကုန်မြောင်ပိုင်းခရိုင်တရားရုံးကစက်တင်ဘာ3ရက်နေ့မှာထောင်ဒဏ်9နှစ်စီချမှတ်လိုက်ပါတယ်။သူတို့နှုတ်ဦးပေါ်ပြည်ထောင်ချတာကိုကြည့်ရင်မြန်မာနိုင်ငံရဲ့တရားစီရင်ရေးအထက်မှာတစုံတယောက်ရှိနေတယ်ဆိုတာကိုပေါ်လွင်ထင်ရှားစေတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကမှတ်ချက်ပေးပါတယ်
။တကယ်ဆိုလို့ရှိရင်ဖမ်းတဲ့သူဖြစ်တဲ့အခုရဲမှုကိုယ်တိုင်ကထွက်ဆိုတယ်။သူကိုယ်တိုင်အကွက်ဆင်ပြီးဖမ်းတာဆိုတော့အဲ့ဒါကိုဆက်ပြီးတော့မှစစ်ပြီးတော့ထောင်ချလိုက်တယ်ဆိုတာကတော့ဒါမတရားတော့ဘူးအခုလိုတရားတကြီးကနေပြီးတော့ထောင်ခုနှစ်ချလိုက်တယ်ဆိုတာတရားတကြီးကတရားဥပဒေအတိုင်းသူချတယ်လို့ကျွန်တော်မထင်ဘူးအထက်ကတရားတကြီးကိုလည်းကြိုးကင်ပြီးတော့အမိန့်ပေးပြီးတော့မှအခုလိုခုနှစ်ချဆိုတဲ့အမိန့်နဲ့တရားတကြီးကလည်းလိုက်ပြီးတော့လုပ်ရတယ်လို့ကျွန်တော်ထင်တယ်
မြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းပြန်လည်တက်မှတ်အောင်လုပ်ဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကတိုက်တွန်းထားကြမှာပဲ။ရိုက်တာသတင်းတော်နှစ်ဦးကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့ဖြစ်ရကြောင့်နိုင်ငံတကာရဲ့ဖိအားတွေပိုတိုးလာနိုင်တယ်လို့အင်ဒီယားနာပြည်နယ်ကနိုင်ငံရေးလေလာသူဒေါက်တာတင့်စွေကမြင်ပါတယ်
။သတင်းတော်တွေကိုထောင်ဒဏ်ချခြင်းဟာဒီနိုင်ငံတကာကရောပြည်တော်ကရောပါ။အမှဖိအားတွေလည်းပေးခံရနိုင်တယ်။အစိုးရအပေါ်မှာအမြင်ကောင်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံမှာတရားစီရင်စနစ်ရိုးရိုးပျက်စီးနေတာတစ်ပေါင်းတော်ကြာနေတော့ဒီအစိုးရတက်လာတဲ့အချိန်မှာပိုကောင်းနေမလားလို့မြန်မာနိုင်ငံကျန်းမာနေတဲ့အချိန်မှာဖြစ်လာတော့ကတမလို့အဝေးဦးစီးချုပ်မှာပါကျန်းမာတဲ့ဟလာအကောင့်အနာတွေရှိနေတဲ့အချိန်ဖြစ်တော့ကတမလို့ပုံပါလေသူ့ဘုံလက်ထံမှာနေစရရဲ့နိုင်ငံလို့ကျွန်တော်မြင်ပါတယ်ခင်ဗျ
တရားစီရင်ရေးမှန်တိုင်းကိုပြန်လည်တက်မှတ်အောင်လုပ်ဖို့တိုက်တွန်းခဲ့တဲ့သမရဦးဝင်းမြင့်ဟာရိုက်တာသတင်းနောက်နှစ်ဦးအမှုနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးပြောဆိုခဲ့တာမျိုးမရှိတာကြောင့်ဒီပေါ်မှာမေးခွန်းထုတ်စရာတွေရှိနေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ်
ตมตะอุ้ยเมียนซอซอไปกะเปียวเดเตียอุปติสมุยสิมันเดเตียสิยีลุอะเดสุรากะมันเดกะเมเมอะคุติกิสะมาไรตะติเตทองนออูโกทองคนุเนชะไลเดคามาตมตะจีอุ้ยเมียนเลปามาเปียวดามะจาเดกูจนเราနိုင်ငံတော်အတိုင်ပင်ခံတော်အောင်စန်းစုကြည်ပြောတာလေတခုမှမကြားသေးဘူးဆိုတော့သူတို့နအူးကဘယ်လိုအမြင်လဲ
သူတို့ကတာကိုတရားတယ်လို့ပဲမြင်နေသလားဒါမှမဟုတ်မတရားဘူးမြင်သလားအမှန်တိုင်းပြောမယ်ဆိုလို့ရှိရင်တော့အဝိမြင့်ကတကယ်ဟိုစစ်မှန်တဲ့တရားစီရင်ရေးကိုသူတို့အချင်းနဲ့ဆိုလို့ရှိရင်သူထပြောဖို့တင့်ပြီဒီဟာကမတရားဘူးဒါပေမဲ့သူဘာလို့မပြောလဲဆိုရင်ဒီတက်မတော်ကိုပဲသူကကြောက်နေရသလားဆိုတဲ့မိခွန်းပါပဲတတိယနောက်နှစ်ဦးပေါ်အခုလိုပြည်တန်ချမှတ်လိုက်တဲ့ကိစ္စကြောင့်ဒီမိုကရေစီစံတန်မိ Washington DC အခြေစိုက် ကချင် မဟာမိတ် အဖွဲ့ ဥက္ကဋ္ဌ ကိုကွန်ဆန်က သုံးသပ်ပါတယ်
ဒီ writer တင်းတောက် 2 ယောက် ကို ထောင်ချောင်းလုံးမှ ဖမ်းခဲ့တာကို ပြသတာက တရားဥပဒေ မစိုးမိုးဘူး တရားဥပဒေ အထက်မှ အာဏာပိုင် ရှိနေပါတယ် ဆိုတော့ ပြသတာပါ အဲ့လိုဆိုတော့ ရင်းနှီးမြှုပ်နှံတဲ့ ကုမ္ပဏီတွေကလည်း တရားမျှတမှု မရှိတဲ့နိုင်ငံမှ ရင်းနှီးမြှုပ်နှံဖို့ကတော့ လက်သွန်ကြပါတယ် နောက် ကြောက်ရွံ့ကြောက်တာပေါ့
writer တင်းတောက်ဥကို ပြန်လှုပ် ပေးခြင်းကသာ
နိုင်ငံတကာရဲ့ဖီအားတွေကိုရောကြစီမှာဖြစ်ပြီးမြန်မာတရားစီရင်စနစ်ကိုလည်းပြန်လည်အဖတ်ဆင်နေမှာဖြစ်တယ်လို့အဆိုပါနိုင်ငံရေးလှလှသုံးသက်သူတွေကထောက်ပြကြပါတယ်ခင်ဗျာ။ကိုညံဝင်းအောင်စုစည်းတင်ပြထားတာပါ။တစ်ဆက်ထဲမှာပဲရိုက်တာစတင်းတော့နှစ်ဦးမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ဥပဒေအကျိုးဆောင်တရားလွှတ်တော်ရှိနေကြီးဥက္ကမောင်စုံနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမ ဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့မြန်မာနိုင်ငံရဲ့အတင်းကူပြောင်းရေးဘက်ပေါင်းစုံကိုထိခိုက်စေတဲ့အစီရင်ချက်ဖြစ်တဲ့အကြောင်းဒီအမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ဥပဒေကျိုးဆောင်တရားလွှတ်တော်ရှင်တွေကြီးဦးခင်မောင်စောကဗီအိုအေကိုပြောပါရယ်ဒီအမှုနဲ့ပတ်သက်လို့စီရင်ချက်ချရမှာတရားခွင်အကျိုးဆောင်ရှင်တွေဘက်ကအရေးကြီးတယ်လို့ယူဆရတဲ့ချက်တွေကိုတရားရုံးကထည့်သွင်းစဉ်းစ
နဲ့တရားဆွဲဆိုခံထားရတာကနေပြီးတော့ဒီတရားသူကြီးကနေပြီးတော့အပြစ်ရှိတယ်ဆိုပြီးတော့ထောင်ဒဏ်ခုနှစ်နဲ့ပြည်ဒဏ်ချမှတ်လိုက်ပါတယ်။ကျွန်တော်ပထမဆုံးသိကျင်တာကတော့တရားသူကြီးကဒီနိုင်ငံတော်ရှုဝဲချက်အဲ့ဥပဒေကိုချိုးဖောက်တဲ့တပ်တွေထောက်ထားတယ်သူတို့လက်ထဲမှာရှိတယ်လို့ဆုံးဖြတ်တယ်ဆိုရင်ဘယ်ချက်တွေကိုသူကအဓိကဒါဆုံးဖြတ်တော့တာပါလဲခင်ဗျ။ဟုတ်ကဲ့
။သူကဒီလိုခင်ဗျ။ဟိုတရားသူကြီးရဲ့အနေနဲ့ကဒီနိုင်ငံတော်ရှုဝဲချက်အစိုးရရှုဝဲချက်များအဲ့ဥပဒေပေါ့လေဒါဆို official secret act လို့ခေါ်တာပေါ့နော်အစိုးရရှုဝဲချက်များအဲ့ဥပဒေပုံမှန်3ခန်းငယ်နဲ့စွဲချက်တင်လိုက်ပြီးတော့နောက်တစ်ခါအခုအမိန့်ချလိုက်တဲ့အခါမှာအဲ့ဒီတင်ထားတဲ့စွဲချက်နဲ့နော်ညှိလေတင်ထားတဲ့စွဲချက်ကိုချိုးပေါက်တဲ့အထောက်အထားရှိတယ်နောက်ပြီးတော့ဟိုစွဲဆွဲခံရသူဘက်ကလည်းပဲခိုင်လုံနဲ့ဟိုဖြည့်ရှင်းမှုမလုပ်နိုင်ဘူးဆိုပြီးတော့သူကအဲ့သုံးသက်ချက်ပဲသူကပြစ်ပေးလိုက်တာပေါ့လေခုနှစ်နှစ်ပြစ်ပေးလိုက်တာပေါ့နော်အဲ့တော့အဲ့ဒီမှာသူကဘလို့သုံးသက်တယ်ဆိုတော့သူကအချက်လက်နှစ်ခုကိုသုံးသက်ပါတယ်နော်အချက်လက်နှစ်ခုဆိုတာပထမတစ်ခုကပါလေဆိုတော့ကိုကျော်စိုးဦးနဲ့ကိုဝါလုံးနဲ့လက်ထဲမှာမိရေဆိုတဲ့ဒီစာရဲစာတန်းပေါ့ဗျာနော်အဲ့တော့အဲ့ဒီစာရဲစာတန်းကအမျိုး20လောက်ရှိတယ်ဗျာစားစားနဲ့ကင်မရာပါများအပါဝင်ပေါ့ဗျာနော်နောက်တစ်ခါအဲသူတို့ရဲ့တယ်လီဖုန်းတွေရတယ်ပြီမှာဆွဲထုတ်လိုက်တယ်နော် expression report အရာဆွဲထုတ်လိုက်တယ်ဒီ data အချက်လက်တွေပေါ့အဲ့ဒီ data အချက်လက်တွေကိုသာသုံးသပ်ပါတယ
်ဒီနေရာမှာကျွန်တော်ကဒီ2018ခုနှစ်ဒီဇင်ဘာကိုဝါလုံးတို့ကိုကျော်စိုးတို့ဖန်ခံရတဲ့ဒီအမှုဖြစ်စဉ်ကနေပြီးတော့ပြန်ပြီးတော့ကျွန်တော်မေးချင်တာတစ်ခုရှိပါတယ
်။
ဒီဟာကတော့ဒီစာရွက်စာတမ်းတွေကိုကိုဝါလုံးတို့ဘက်ကထွက်ဆိုခဲ့တာကသူတို့ကိုရဲအရာရှိတွေကလာပြီးတော့ပေးတယ်။ရဲအရာရှိတွေကိုရင်ကဟိုနောက်မှဖတ်ဆိုပြီးတော့ပေးခဲ့တယ်ဆိုပြီးတော့တရားရုံးမှာထွက်ဆိုခဲ့တယ်လို့ပြောပါတယ်ခင်ဗျ။ဟုတ်ပါလားခင်ဗျ။
ဟုတ်ပါတယ်။
အဲဒါလေးနည်းနည်းရှင်းပြပေးပါလားခင်ဗျ။ဘလို့
အဲ့ဒါကဒီလိုခင်ဗျကိုဝါလုံးတို့ကိုယ်တိုင်လည်းရုံးမှာရှင်းပြပြီးထွက်ဆိုခဲ့ပါတယ်။အဲ့ဒီအဓိကရခိုင်မှာတာဝန်ကျတဲ့တရဲတိုက်ရင်ရှစ်ခါလည်းပဲရန်ကုန်ပြန်ရောက်နေတဲ့အတွက်ရန်ကုန်ကိုသူတို့လိုက်လာပြီးတဲ့အခါကျတော့ရန်ကုန်ပြန်လာကြတယ်ပေါ့။ပြန်လာတဲ့အခါမှာအဲ့ဒီကပုဂ္ဂိုလ်တွေနဲ့တွေ့ဖို့ကြိုးစားတယ်။တွေ့ဖို့ကြိုးစားတဲ့အခါမှာဒီအဲ့ဒီဟွာကဒီ သူတို့တချို့လည်းတွေ့ထောင်ရင်မို့ဆိုလည်းမရဆိုင်ပါစကားပြောရတယ်ပြောတဲ့နေရာမှာတွေ့ပြီးတော့တိတ်မကြဘူးအဲသူတို့လက်ထဲဟိုအဲ့ဒီသတင်းစာတစ်စက္ကူလေးနဲ့ပတ်ထားတယ်ဒီစက္ကူကိုအထုတ်တထုတ်နှစ်ထုတ်ပေါ့လေပြီးတော့သူကဟိုကသူတို့အစီဖွင့်ကြည့်မယ်လို့တော့မကြည့်ပါနဲ့ဒီမှာလည်းမကြည့်နဲ့နော်ဆိုပြီးတော့ပြောတယ်ဒီမှာမကြည့်နဲ့ပြီးမှကြည့်တာအရေးကြီးတယ်ဆိုပြီးပြောတယ
်အဲ့လိုပြောတယ
်ဟုတ်ကဲ့အဲ့လိုသူတို့ပြောတယ
်ဟုတ်ကဲ့
အဲ့လိုပြောပြီးတော့မှဒီထွက်ထွက်ချင်းမှာပဲဆောင်းရင်ကဘီယာဆိုင်ရှိမှာဝိုင်းပြီးတော့အဖမ်းခံရရတယ်ဒါကြောင့်မလို့ဒီဆော်ဝဲဆာလိုင်းတွေက trap လုပ်ထားတယ်နော်ထောင်ထောင်ဆင်ပါနေဆော်ဝဲဆာလိုင်းဖြစ်ပါလေနော်နောက်ကသူတို့ကိုမီးတဲ့အခါမှာလည်းစစ်မီးတဲ့အခါမှာလည်းဒီဆော်ဝဲဆာလိုင်းတွေအကြောင်းမပါအောင်ပါလဲဆိုတော့အဲ့ဒီအင်ဒီယန်ကိစ္စပေါ့ဗျာအင်ဒီယန်ဒီဟိုကအစုလိုက်ပြောလိုက်တတ်ဖြတ်တဲ့ကိစ္စအဲ့ဒီဟာသူတို့ဘလူသတင်းရလဲဘလူစီရသတင်းရလဲဘလူရေးရပြောတယ်လေအစစီအဲ့ဒါတွေပဲအတိအကျမေးနေတယ်လို့ရုံးရှိမှလည်းထွက်သွားပါလေအဲ့ဒါဟု
တ်ကဲ့ဟိုသူရေမူအောင်မိုးရံနိုင
်ဟုတ်ကဲ့
သူကိုယ်တိုင်ကဒီသတင်းတော်နှစ်ယောက်ကိုအမှုစင်ပြီးတော့ဖမ်းခဲ့တယ်ဆိုပြီးတော့2018ခုနှစ်အေဂျီလာမှာသူထွက်ဆိုခဲ့ပါတယ
်ဟုတ်ပါအ
ဲ့တော့ဒီထွက်ဆိုချက်ကအမှုပေါ်မှာဘလောက်အထိတည်ရောက်မှုရှိခဲ့ပါမလဲခင်ဗျအ
ဲအမှုအလုပ်တည်တဲ့အတိုင်းပါလေကိုဟိုဒူရမှုမိုးရံနိုင်ထွက်လိုက်တဲ့အချိန်ပါလေဘုံပေါက်တယ်လို့ပဲဗျာနော်အကုန်လုံးအတွက်ပေါ့ဗျာနော်ဟိုနိုင်ငံတကာလည်းအကုန်လုံးအာယုံဆိုင်မှာပို့ပြင်းထန်လာတယ်ပေါ့ဗျာမပြည်တွင်းနဲ့အာယုံဆိုင်ပို့ပြင်းထန်လာတယ်နော်တစ်ဖက်မှာလည်းတော်တော်လှုပ်ရှားဖြစ်သွားတယ်ဘာလို့လှုပ်ရှားဖြစ်သွားတယ်လို့သိရမလဲဆိုတော့ဒူရမှုမိုးရံနိုင်ကကျွန်တော်ရုံးချီကိုလာပြီးအဲ့ဒီအမှုအစ်စ်ခံတော့ကယူနီဖောင်းနဲ့ဗျာ
ဟုတ်
ပို့နေလေအပြည့်ဆိုစမှတ်ကြကြလာအစ်စ်ခံအဲတနည်းဆိုလို့ရှိရင်တော့သူ့ကိုပြရုပ်ကောင်းကောင်းနဲ့နော်ဟိုသူတို့ဒီ proceeding site ကပေါ့ဗျာเนาะသူတို့ထွက်စီခြင်းနဲ့အတိုင်းထွက်အောင်ဆိုပြီးသူကခေါ်လာခဲ့တာပဲဒါပေမဲ့အဲ့လိုထွက်ပြီးတော့နောက်ချက်ချင်းသူ့ကို
ရေးယူတော့
cross witness ပါညာပေါ့ဗျာ
เนาะ
ဘယ်ဥကြက်ရဲ့တက်တည်အဖြစ်ပြညာပေးပါပါညာထားလုပ်ပြီးရဲ့အခါကြတော့เนาะအဲ့ဒီဟိုကျွန်တော်တို့ပြန်လာစစ်မေးခြင်းမလုပ်ရသေးခြင်းပါပဲသူဟိုကပြန်ခေါ်သွားတယ်နော်ကျွန်တော်လည်းရှောက်လဲချက်တွေပြီးအေးနောက်တစ်ခါပြန်ထွက်လာတဲ့အခါကျတော့ဟိုလူလူများလည်းအာအောရောက်အောင်ပါပဲအဲ့ထောင်ဝဲထောင်စားနဲ့ဖြစ်လာပြီးတော့လက်ထိပ်တွေရောခြေချင်းတွေရောနဲ့ပုံစံကိုပြောင်းသွားတာပဲနော်အဲ့တော့အဲ့ဒီအနေအထားမျိုးအဲ့တော့ဘယ်တော့ထည့်ရောက်မှုရှိတယ်လဲဆိုအဲ့ဒီအချိန်မှာအတွင်းကတော့သူရဲမှုမိုးရံနေတာသူကဒါအမှန်ပြောရဲ့နော်လူတော်တော်များများလို့ပဲဟောဖြစ်ကြတာပါပဲနော်အဲ့တော့တစ်ဖက်ကလည်းပဲဒီဟာကိုယုတ်တိရဲ့အငိုက်အလစ်နော်အမှန်တရားကိုရုပ်ရပေါ်လာတဲ့အခါကျတော့တို့မှထိတ်သိမ့်မှုအချက်ချင်းရှိသွားတယ်ပေါ့
ဟုတ်ကဲ့ကျွန်တော်တို့မှတ်မိသလိုဂျွန်လာဒုတိယဘက်ထဲမှာဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဂျပန် NHK ရုံးမြင့်ပညာဌာနနဲ့တွေ့ဆုံမိန့်မြန်းခန်းမှာဒီသတင်းတောင်၂ယောက်ကသတင်းယူလို့ဖန်ခံတာမျိုးမဟုတ်ဘဲနဲ့နိုင်ငံတော်ရှုတ်ဝဲချက်အဥပဒေကိုချိုးဖောက်တဲ့အတွက်ကြောင့်အဖန်ခံရတာဆိုပြီးတော့ပြောခဲ့ပါတယ်ဒီပြောဆိုချက်ကတစုံတရာတရားစီရင်မှုမလုပ်ခင်မှာတက်ရောက်နိုင်တယ်နိုင်ငံကောင်းဆောင်ကြောက်ရဲ့ပြောဆိုချက်ဖြစ်တဲ့အတွက်ကြောင့်ရုံးတော်ရဲ့ဆုံးမချက်ပေါ်မှာတက်ရောက်နိုင်တယ်ဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိပါတယ်ရှိတယ်လို့ယူဆပါလားခင်ဗျ
အဲ့ဒါကတော့ကျွန်တော်ဟိုပြောစရာအသိမရှိဘူးဗျပြောစရာအသိမရှိဘူးဆိုတာကဒေါ်ဆန်းစုကြည်သူရဲ့ NHK မှာပြောတဲ့အစားပါကျွန်တော်တို့ကျွန်တော်ကတော့ဘိုင်ဘယ်စမ်းချင်းပေါ့ဗျာเนาะကျွန်တော်တို့ရှေ့နေအနေနဲ့ရုံးကိုသဘောထားရုံးကသူက independent body ဖြစ်တယ်နော်သူကလွတ်လပ်တဲ့တရားကြားနာမှုကိုပြုလို့ပြီးလွတ်လပ်တဲ့ဟိုဟာဖြစ်တယ်နော်ဆုံးဖြတ်ချက်ကိုချတယ်လို့ပဲကျွန်တော်တို့ကယူဆထားအဲ့တော့ဘသူ့ရဲ့ influence ရှိတယ်ဆိုတာကိုကျွန်တော်တို့လက်တော်ပြောစရာမရှိဘူးပေါ့ဒါပေမဲ့ရုံးရဲ့အဲ့ဒီသူ့ရဲ့ influence party ဖြစ်စဉ် party ကြီးသူ့ရဲ့စီရင်ချက်ကြီးကမှားတယ်မှန်တယ်ဆိုတော့ကျွန်တော်ပြောနိုင်အဲ့ဒီစီရင်ကြီးကိုဘသူတွေကဘလို့ထိရောက်စေတယ်မထိရောက်စေဘူးဆိုတာတော့ဟိုကျွန်တော်ရေဘောင်မဟုတ်ဘူးပေါ့ဗျာ
အဲ့တော့အင်ဂျီရူဘာရီဆက်လုပ်ဖို့စီစဉ်ထားပါလေခင်ဗျာ
ကျွန်တော်တို့ကတော့ဒီပြစ်ဒဏ်ချမှတ်လိုက်ခြင်းဟာပေါ့ဗျာပထမသဘောထားကိုကျွန်တော်ပြောမယ်အဲ့လိုဒီအရုပ်ကပြစ်ဒဏ်ချမှတ်လိုက်ခြင်းဟာနော်ကျွန်တော်တို့သူတို့အတွက်တင်မကောင်းတာမဟုတ်ဘူးနော်ဒီဟိုဆွတ်ဆွဲခံရတဲ့လူကိုဝါလုံးတို့အတွက်နစ်နာသွားတာတည်းမဟုတ်ဘူးအဲ့ဒါပြောမယ်ဆိုအကျေချက်ပြောကြအောင်ကြီးတော့ကလေးတွေအများကြီးအကျိုးစီးပွားပါတယ်အဲ့ဒါသူတို့နစ်နာလို့မကောင်းတာတွေသူတို့အတွက်မကောင်းတာတွေမြန်မာနိုင်ငံကြီးတခုလို့လည်းမကောင်းကြနော်မြန်မာနိုင်ငံရဲ့နိုင်ငံတကာဟိုမှာအနေအထား image ပေါ့ဗျာနော်ပုံရိပ်ကလည်းမကောင်းနောက်တစ်ခါ democracy ရေးအတွက်လည်းမကောင်းနော်နောက်တစ်ခါဒီလွတ်လပ်စွာတရားစီရင်ရေးအတွက်လည်းမကောင်းနော်ဟိုကြိုက်တယ်လို့ကောက်ချက်တွေဆွဲနိုင်သွားပြီပေါ့ဗျာဟုတ်တယ်မလားနောက်တစ်ခါဒီ ဟိုသတင်းရယူခွင့်ပေါ့နော်ဟိုဒီသတင်းလောကသားတွေအတွက်လည်းမကောင်းဘူးနော် freedom of expression လောလတ်ဆိုတာဒီဖော်ပြခွင့်အတွက်လည်းမကောင်းဘူးအဲ့တော့အားလုံးကမကောင်းတဲ့ဆိုမြတ်ချက်တခုပဲအဲ့တော့အဲ့ဒီဆိုမြတ်ချက်ကြီးကိုဖယ်ဖို့ရှားဖို့အတွက်ကျွန်တော်ကဒီဖြစ်နိုင်တဲ့နည်းလမ်းတွေအကုန်လုံးကိုကျွန်တော်သုံးပြီးတော့အများဆုံးလုပ်ပါပါပါပဲနောက်တစ်ခါကိုဝါလုံးတို့ကိုကျော်စိုးဦးတို့လွတ်မြောက်စီရေးအတွက်လည်းပဲအဲ့ဒီနည်းလမ်းတွေပေါ့ဗျာရနိုင်တယ်ရနည်းလမ်းအကုန်လုံးကိုကျွန်တော်တို့ကအခုချက်ချင်းပဲကျွန်တော်တို့လုပ်ဖို့ကျွန်တော်စီစဉ်လိုက်ရှိပါတယ်ကျုပ်လည်းလုပ်စာလုပ်ကြပါပြီပေါ့ဗျာန
ော်ကျေးဇူးတင်ပါတယ်ဟုတ်ကဲ့
ဘရရှိပါခင်ဗျာမြန်မာပရိသတ်တွေအကြိုက်ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆွမ်းမျက်နှာဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တမတော်ကာကွယ်ရေးဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်။တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်။ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် community standards ခေါ်ရဲသူတို့ရဲ့စံနဲ့ရောညီရလားအခုလိုပိတ်ပင်တာကြောင့်လွတ်လပ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလားတစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်ပါဝင်ဆွေးနွေးမိများလူရဲ့သရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ပြည့်စီအတန်ဖိုင်နဲ့ပြည့်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်သွားရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ဒီကနေ့အင်္ဂါညတည်းဒီ line စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျမတို့ထုတ်လွှင့်နေတဲ့ radio စီစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားစီစဉ်တွေကိုည9နာရီကနေ9နာရီခွဲထိ Asia Set 7 Juru ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုကြပါအောင်ရှင်။အခုတော့ကြံနေတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်ကပြောပြပေးအောင်ရှင
်။အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးတော့ကြောက်ရွံ့စရာအကောင်းဆုံးအဖွဲ့ဖြစ်တဲ့ဟာကန်နီကွန်ရဲ့တည်ထောင်သူဟာကလာချာရှင်နာမကျန်းဖြစ်ပြီးတဲ့နောက်သိဆုံးသွားပြီလို့တာလီဘန်ဖွဲ့ကပြောပါတယ်။တာလီဘန်ပြောခွင့်ရဇဘီယူလာမူဂျာဟစ်ကဂျလာလဒင်ဟက်ကနီသိဆုံးကြောင့်တီဗီပြောကြလိုက်ပြီးသူ့ရဲ့ဂျီဟာဒီရုံးကန်လို့ရှာမှုအတွက်ကြီးကြီးဂုဏ်ပြုခဲ့သလိုမိသားစုဝင်တွေအတွက်လည်းဝမ်းနဲ့ကြောင့်ဒီကနေ့ကြေညာချက်ထုတ်ပြောဆိုတာပါ။ဟက်ကနီဟာ1989ခုနှစ်ဒီစီကအရင်ဆိုဗီယက်ပြည်ထောင်စုဟောင်းကိုဆန့်ကျင်တိုက်ထုတ်ခဲ့တဲ့အာဖဂန်ဂျီဟတ်တိုက်ပွဲဆင်နွှဲခဲ့သူပါ။ကွန်မြူနီဝါဒအန်ဒီကိုရင်ဆိုင်နေရချိန်မှာရောအစ္စလာမ်ရဲ့နယ်မြေအာဖဂန်နစ္စတန်မှာဘာသာယုံကြည်တပ်ဝင်မှုပေါ်ချင်းကျမှုတွေရင်ဆိုင်နေရခြင်းကာလမှာဟာကာနီနဲ့ဒီမြင့်မြတ်တဲ့မူဂျာဟစ်တွေနေရာမိစ္ဆာဒိတ်ကီကွန်မြူနတီကိုဆန့်ကျင်တိုက်ပွဲဝင်သွားခဲ့ကြတယ်လို့တာလီဘန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တပုန်နေထိန်းချုပ်ထားတဲ့အစ်တလီပြည်နယ်ကိုပြန်သိမ်းယူရေးစီးရီးယားရဲ့စစ်စင်ရေးပေါ်ထောက်ခံကြောင်းရုရှားကဒီကနေ့မှပြောဆိုလိုက်ပါတယ်။အစ်တလီဖာအကြံဖက်ဝါဒခိုးအောင်ရနေရဖြစ်ပြီးစီးရီးယားပြည်ပခအတွက်ဒီနိုင်ငံရေးအဖြစ်ရှာရမှာကြံ့ကြာစီတဲ့အရာဖြစ်ကြောင်းရုရှားဆွေရပြောခွင့်ရဒီမီထရီပက်စကော့ဖ်ကဆိုပါတယ်အစ်တလီအတွင်းမှာဒီအကြမ်းဖက်သမားတွေကင်းရှင်းစေဖို့လိုကြောင်းတနင်္လာနေ့ကအီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်ဘရက်ကေဗင်နော့ကိုအတည်ပြုခံနိုင်ဖို့အထက်လွှတ်တော်မှဒီကနေ့ကြားနာစစ်ဆေးမှာဖြစ်ပါတယ
်ကျေးဇူးပါရှင်သတင်းချင်းတို့ကိုကိုအောင်အောင်ကပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကမဆုံုံဖြစ်ပြီးအတန်ရင်းအင်ဂျင်နီယာကတော့ရှောင်းကန်ချင်းဖြစ်ပါတယ်ဒီကနေ့ည9နာရီကနေ10နာရီထိတင်ဆက်မဲ့ VOA အစီအစဉ်မှာအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဒိုင်းရိုက်လေလိုင်းစီစဉ်တွေကိုလိုင်းတိုမီတာ25 32 51နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington.
From Washington.